တော်ရရှိမြခင်ဆူနာမီဒီလိုင်းကြောင့်မြန်မာနိုင်ငံမှာတကယ်တည်ဆုံတဲ့စရင်ဤအတွက်ဟာဘလောက်ရှိမဲဆိုတော့ကိုအငင်းပွားနေကြချိန်မှာ IFRC ခေါ်တဲ့နိုင်ငံကချက်ချင်းဤအဖွဲ့ချုပ်ကြီးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကဒီဆူနာမီဒီလိုင်းကြောင့်မြန်မာပြည်မှာလူပေါင်း86ဦးလောက်သာတည်ဆုံနိုင်တယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။အဲဒါနဲ့ IFRC မြန်မာနိုင်ငံဆိုင်ရာအကြီးအကဲဖြစ်တဲ့ Miss Joanna McLean ကိုဒီစီးရင်ဘလို့ရပါတယ်လို့ RFA ကမေးကြည့်တော့သူကအခုလိုဖြေပါတယ်။
Yeah, this is the figures that we have are not only from the Red Cross assessment teams. They're also from UNICEF, from the other UN agencies and from the
ဒီကိန်းကနေစီးရင်တွေဟာ IFRC တခုတည်းကရတဲ့စီးရင်တွေမဟုတ်ပါဘူး။အခြားကမ္ဘာကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအပြင်အခြား NGO တွေဖြစ်တဲ့ World Vision တို့ MSF တို့စတာတွေနဲ့ပူးပေါင်းညှိနှိုင်းပြီးမှရခဲ့တဲ့စီးရင်တွေဖြစ်ပါတယ်။ IFRC ကဒီအဖွဲ့တွေအားလုံးနဲ့ညှိနှိုင်းပြီးတော့လောက်ကင်ဆောင်ရနေတာဖြစ်ပါတယ်။ကမ္ဘာကုလသမဂ္ဂကဒီတာဝန်မပေးဘဲနဲ့ IFRC နိုင်ငံတကာချက်ချင်းအဖွဲ့ချုပ်ကြီးကိုဒီလိုအဖွဲ့အစည်းအားလုံးနဲ့ညှိနှိုင်းဆောင်ရွက်ဖို့တာဝန်ပေးရတာကတော့ IFRC မှာဒေသခံအဆက်အသွယ်တွေရှိပြီးသားဖြစ်လို့ပါပဲ။ IFRC ကမြန်မာနိုင်ငံချက်ချင်းအသင်းနဲ့ပါတွဲဖက်လောက်ကင်နေတာဖြစ်ပါတယ်။ဒီအဖွဲ့အစည်းတွေအားလုံးကိုညှိနှိုင်းပြီးတော့မှ86ဦးတည်တဲ့ဆွေးစင်းကိုလှုပ်ထားတာဖြစ်ပါတယ်။အမနက်ဖြန်ဇန်နဝါရီလ6ရက်နေ့မှာဒီအဖွဲ့ရဲ့အားလုံးစုံပြီးတော့စည်ရင်းကိုထပ်မံညှိနှိုင်းကြပါမယ်။အဲညနေပိုင်းကျရင်တော့နိုင်ငံခြားတန်ရုံးတွေကိုဖိတ်ကြားပြီးတော့ရှင်းလင်းပွဲပြုလုပ်ပါမယ်။ IFRC အနေနဲ့မရေမရာတွေဖြစ်ပြီးတော့စည်ရင်းကိန်းကနေနဲ့ပတ်သက်လို့ရှိရင်ထင်ကျေးတွေအများကြီးထွက်ပေါ်နေတာကိုမလိုလားပါဘူး။ Miss Joanna McLean ကပဲဆက်လက်ပြီးတော့ဒီစည်ရင်းရဆိုလို့ရှိရင် AR တိုင်းမှာ48ဦးတနင်္လာရီတိုင်းမှာ23ဦး၊ရခိုင်ပြည်နယ်မှာ12ဦးတည်ဆုံတာဖြစ်တယ်လို့ပြောဆိုပါတယ်။အဲဒါဖြစ်ရင်ဒီလိုစီးရင်ပြည့်စုံနိုင်ဖို့အတွက် IFRC အနေနဲ့လှိုင်းတန်သင်ခဲ့တဲ့နေရာတွေအလုံးကိုတွားရောက်လေ့လာစုံစမ်းရမှာအခက်အခဲတွေရှိခဲ့ပါသလားလို့မေးတော့သူကမရှိပါဘူးလို့ပြန်လည်ပြောဆိုပါတယ်။အဖွဲ့အစည်းတွေခွဲပြီး AR တိုင်းမြမပီတောင်ပိုင်းစတဲ့ဒေသအစည်းတွေကိုစုံစမ်းရေးအဖွဲ့တွေဆီလွတ်ခဲ့ကြောင်းပြောဆိုပါတယ်။အဲဒီနေရာမှာစိတ်ဝင်စားစရာဖြစ်နေတာကတော့မြန်မာနိုင်ငံတောင်ဘက်ပိုင်းကကိုကိုကျွန်းရဲ့အခြေအနေပါပဲ။အဲကိုကိုကျွန်းကိုရော IFRC နဲ့အခြား NGO အဖွဲ့တွေနေနဲ့တွားခွင့်ရပါသလားလို့ Miss Joanna McLean ကိုမေးကြည့်တော
့ Is that what the information that we have from Coco Island came from one of the NGOs who had had radio contact with the island. Now at this stage because I don't have
ကိုကိုကျွန်းရဲ့ဆက်သွယ်မှုရှိတဲ့ NGO တစ်ဖွဲ့စီကကြားရတဲ့သတင်းအရတော့ဒီကျွန်းရဲ့ပထဝီအနေထားဟာမြောက်ကနေတောင်ဘက်ကိုနှိမ်လျှောပြီးတော့ခွန်မိုင်ရှည်လျားတာဖြစ်ပါတယ်။လူဦးရေ900လောက်နေပါတယ်။အနောက်ဘက်မှာမီတာ300လောက်မြင့်တဲ့ကြောက်ဆောင်ကဘာကြီးတစ်ခုရှိပါတယ်။ဒီလိုင်းကအနောက်ဘက်ကလာတာဖြစ်ပါတယ်။ဒီတော့ကဒီကြောက်ဆောင်ကဘာကြီးခံနေတဲ့အတွက်ကိုကိုကျွန်းဟာတက်တာရရခဲ့ရတယ်လို့ကျမတို့သိရှိရပါတယ်။ဒီသတင်းကိုအတီပူချက်ယူရမှာမှန်ပေမဲ့ကျမအနေနဲ့တော့ဖြစ်နိုင်ခြေရှိရလို့ယူဆပါတယ်။ဒါကတော့ IFRC မြမပီတာဝန်ခံဂျိုအာနာမက်ကလင်းဖြစ်ဆိုသွားတာဖြစ်ပါတယ်။မြမပီတောင်ပိုင်းမှာဒီကနေ့ပဲစုံစမ်းရေးအဖွဲ့တွေဆေလွတ်ထားတဲ့အတွက်ကြောင့်မို့အဲ့ဒီမှာတွားရောက်စုံစမ်းမှုတွေပြုလုပ်နေရဆိုရက်ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကဌာနဒါရိုက်တာမစ္စတာဘင်းဦးဒက်စ်ကိုကိုကိုကျွန်းကိစ္စကိုဆက်သွယ်မေးကြည့်ပါမယ်။ဟုတ်ကဲ့မစ္စတာဘင်းဦးဒက်စ်ကိုကိုကိုကျွန်းကိုတွားရောက်ခွင့်ရရှိပါလားခင်ဗျာ။
Well, I think we received information from Coco Island. I mean, that is a military base, you know.
Coco ချင်းကတော့ဒရင်ချက်လက်တွေရပါတယ်။ဒါပေမဲ့ဒါဟာစစ်တပ်အခြေစိုက်စခန်းဖြစ်ပါတယ်။ဒီတော့ကျွန်တော်တို့သွားခွင့်မရပါဘူး။ကျွန်တော်တို့ကြားရသလောက်တော့ Coco ချင်းလဲလှိုင်းတံကလွတ်ခဲ့တယ်လို့သိရပါတယ်။အသေးအပြောက်အပျက်စီးမရှိဘူးလို့လည်းကြားရပါတယ်။ဒါပေမဲ့ဒါဟာလွတ်လပ်တဲ့အတီးပူးချက်ရယူထားတဲ့ဒရင်တော့မဟုတ်သေးပါဘူး။ Mr. Bin Udas က WFP ဂျနီဗာနဲ့ဘန်ကောက်ရုံးအဖွဲ့တို့ကမနေ့ကပြောဆိုထားတဲ့မြန်မာပြည်မှာလူဦးရေ3000လောက်အရေးပေါ်အကူအညီလိုနေတယ်ဆိုတာဟာမဟုတ်မှန်ကြောင်းမိမိတို့သိရတဲ့လောက်တော့ AR တိုင်းမှာ1000လောက်အရေးပေါ်အကူအညီလိုနေကြောင်းကြံတောင်ပိုင်းဒေသတွေမှာတော့အသေးစိတ်မသိရသေးတဲ့အတွက်ထောင်နဲ့ချီဒုက္ခရောက်နေတယ်လို့ပဲပြောနိုင်ကြောင်း RFA ကိုဖြည့်ဆွတ်ပြောဆိုထားပါတယ်ခင်ဗျာ။